ရခိုင်ပြည်နယ်ထဲမှာလူခွေရဲ့ချိုးဖောက်မှုတွေစစ်တပ်ကကျူးလွန်နေတဲ့ဆိုရဲဆွဆွဲချက်တွေထွက်ပေါ်နေချိန်မှာဗြိတိန်ကမြန်မာစစ်တပ်ကိုစစ်ရေးသင်တန်းပေးမှုရပ်ဆိုင်းလိုက်ပါတယ်။နယူးယောက်မြို့မှာကုလသမဂ္ဂထွေထွေညီလာခံတက်ရောက်နေတဲ့ဗြိတိန်ဝန်ကြီးချုပ်ထရီဆာမေကစစ်သင်တန်းပေးမှုတွေရပ်လိုက်တာကိုအခုလိုပြောကြားခဲ့ပါတယ်
။ What I can say today is that we have agreed as a government that there will be no further defense engagement or training.
ပြဿနာမဖြေရှင်းနိုင်သေးသမျှကာကွယ်ရေးဝန်ကြီးဌာနကကာကွယ်ရေးကိစ္စနဲ့ပတ်သက်လို့နောက်ထပ်ထိတွေ့ဆက်ဆံမှုဒါမှမဟုတ်မြန်မာစစ်တပ်ကိုလေ့ကျင့်သင်တန်းပေးမှုတွေဆက်မလုပ်တော့ဘူးလို့ဗြိတိန်ဝန်ကြီးချုပ်ထရီဆာမေပြောကြားခဲ့တာဖြစ်ပါတယ်။ဒေါင်ဆန်းစုကြည်ဦးဆောင်တဲ့အစိုးရတက်လာခဲ့ပြီးတဲ့နောက်ဗြိတိန်အစိုးရကမြန်မာစစ်တပ်ဆွမ်းဆောင်ရေးမြင့်လာဖို့တနည်းကိုစတာလင်ပေါင်း3သိန်းကျော်ဖို့လေ့ကျင့်သင်တန်းတွေပေးနေပါတယ်။အဲ့ဒီသင်တန်းတွေထဲမှာတိုက်ခိုက်လေ့ကျင့်ရေးဆိုင်ရာလေ့ကျင့်သင်တန်းတွေမပါဝင်ပေမဲ့စစ်သားတွေကိုဒီမိုကရေစီစနစ်နဲ့အညီနားလည်ဆောင်ရွက်နိုင်ရေးသင်တန်းတွေဦးဆောင်မှုပိုင်းသင်တန်းတွေနဲ့အင်္ဂလိပ်ဘာသာသင်တန်းတွေပါဝင်ပါတယ်ရှင်။